ရင်ခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတမရိုရင်ဘုံခွင်းစိုက်ခိုက်ခံရပြီးစီးခိုက်တေဆုံးသူတို့ချုပ်ရှိခဲ့တဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါကြောက်ဖြူမြို့နယ်စနဲမြို့အပြင်ဖက်ရင်းနှီးလူသရားထိတ်မှာတမရိုရင်နဲ့စီးစိုက်ခိုက်ခံရပြီးတေဆုံးတန်ရရလူတွေရှိခဲ့တာပါ
မနေ့တော့ကစိုက်ကမှုဖြစ်ပေါ်တာနဲ့ပတ်သက်လို့စနဲမျိုးအုပ်ချုပ်ရေးမှုဦးနေလင်းကျန်ကအခုလိုရှင်းပြပါဗျာ။မနေ့ကပြစ်တာတော့စေနာကြီးကိုယ်တော်ဝင်ကျွန်တော်မှာတော့သဝဲဗန်တစ်ခုကြားလိုက်တာပေါ့နော်။လက်နဲ့အတန်ကြီးကိုကြားလိုက်တယ်။ကြားပြီးတော့မှလူကြီးတင်းဝဲအမြူလန်ဒီကောင်းလို့အဲ့ဒီဝဲကတန်ရာရဲ့သူတို့ခွဲပြီးတော့သိရတယ်။ဒီကမှုကတော့ဒီလူစီးတော်ရောက်လာတာကတော့တန်ရာရရှိ
ရတယ်
တမလို့ခေါ်ရကျွန်တော်စနေဦးလာပြီးတော့အပြန်မှာကတားပေါ်အတက်မှာမိုင်းဦးကောင်းမိုင်းကြီးရပုံမျိုးပြရခင်ဗျာ
စနေမျိုးပြင်ဖက်ရေသက်ကိုသွားတဲ့လမ်းကအဝတောင်ကျေးရွာအုပ်စုရှိရေနံသူသရထိတ်မှာတိုက်ခိုက်ခံရမှုအတွင်းသူပွဲချင်းပြီးသိဆုံးပြီးနောက်သူကတော့ဆေးရုံရောက်ပြီးမှတိတ်ဆုံးခဲ့တာလို့လည်းပြောပါတယ်ရခိုင်လက်နက်ကန်အေအေပြောခွင့်ရခိုင်ဒုက္ခကတော့မနေ့ကစနေမျိုးအပြင်ဘက်မှာနှစ်ဖက်စိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြောပါတယ
်ကျောက်ချူမျိုးနေဒီစနေမျိုးနဲ့ဒီအဝတောင်ရွာကြားမှာပေါ့နော်ဒီမနေ့ကအော်တိုဘာလ27ရက်နေ့နေ့လယ်7နာရီလောက်မှာဟိုမနေ့အနေငယ်ကြာထိတွေ့မှုဖြစ်တာရှိတယ်ဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဟိုနှစ်ဦးတေဆုံးပြီးတော့သုံးဦးတန်ရာရတယ်လို့သိရတယ်ဗျဟိုအဲ့ဒီမှာဒီစစ်တပ်ကားတစ်စီးလေးပျက်စီးသွားတယ်လို့သိရတယ်
ကျောက်ပြမြို့နယ်စနဲမြို့နီးတပ်မတော်ရင်ဘုံခွဲတိုက်ခိုက်ခံရကြောင်းတပ်မတော်ပြောခွင့်ရပူကျုပ်စုံမင်းထွန်းကလည်းအသိပြုပါတယ်ဒီတိုက်ခိုက်မှုဟာအေရခိုင်လက်နက်ကန်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ
ကျွန်တော်တို့ကြောက်ချူမှာရှိတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေမျိုးလုံချုံရေးအတွက်ကျွန်တော်တို့ကင်းလိုက်တာရှိတယ်မနေ့ကမနေ့10နာရီလောက်တုန်းကစနဲမြောက်ဖက်ရေနံသူတရားအဲရေနံသူတရားဆိုတဲ့ရင်တော့အဲ့မှာမိုင်းနဲ့မတင်ငါဝဲလူတွေမိတဲ့နေရာပဲအဲ့ဒီနေရာမှာပဲသမုမိုင်းထောက်ပြီးတိုက်ခိုက်ကြရရှိတယ်။အဲကျွန်တော်တို့စီကစစ်ရင်သတင်းရရှိကြတာရှိတယ်။စစ်တီတချို့စာဆုံးတိုင်းရကြတာရှိပါတယ်။အေးဖွဲ့ပါပဲ။ရတခါတော့လည်းအဲ့ဒီနေရာလေးမှာကျွန်တော်မိုင်းနဲ့တူမိရတဲ့ဒီရှိတယ်ပူရ။အဲ့ဒါလည်းအေးပဲ
။စနဲမြို့မှာပရမဆုံးကြုံရတဲ့တိုက်ခိုက်မှုကြောင့်စစ်ရေးသိမ်းမှမဟုတ်တွေကြီးထွားလာမှာကိုဒေသခံတွေစိုးရိမ်နေပါတယ်။ဒီဘုံပေါက်ကွဲမှုဖြစ်ပွားရနေရဟာအဝတောင်ကျေးရွာနဲ့လည်းနီးနေတာကြောင့်စိုးရိမ်စိတ်နဲ့အဝတောင်ကျေးရွာသားတွေနေရကနေသိမ်းချောင်နေရတယ်လို့ကြောက်ဖြူမဲဆန္ဒနဲ့ပြည်နယ်လှုပ်တော့ကိုယ်စလဲဥကျော်လွင်ကပြောပါတယ်
အဲ့ဒီနမအဝတောင်ဆိုတဲ့ရွာနဲ့နေတယ်အဲ့ဒီအဝတောင်မှာရွာသားတွေကလည်းအကုန်လုံးခဲပြေးသွားကြတယ်လို့ပြောတယ်စစ်တပ်ကအဲ့ဒီလိုမိုက်ချစ်ခံရပြီဆိုရင်နေတဲ့ပတ်ဝန်းကျင်ကိုအကုန်လုံးလမ်းပြတာမျိုးရှိတဲ့အခါကျတော့ရွာသားတွေကအကုန်လုံးကြောက်လို့ထွက်ပြေးကြတာထင်ပါတယ
်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားစိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီကနေ့မှာမင်းပြမြို့နယ်မေလွန်းရွာဘက်မှာနှစ်ဖက်စိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းအမ်းမြို့နယ်ဘက်တောင်လမ်းပေါ်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့အေးပြောခွင့်ရခိုင်ဒုက္ခကပြောပါတယ်ရခိုင်ပြည်နယ်တွင်းနှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုမှာနှစ်ဖက်သက်ဖွဲ့ဝင်တွေနဲ့ဒေသခံတွေတိုက်ဆုံတန်ရာရရှိမှုတွေကလည်းမြင့်သက်လာနေသလိုဒေသခံ2,000-3,000ကျော်စစ်ဘေးသိမ်းချောင်နေရပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်